မင်္ဂလာပါအခုကျောင်းဝင်ရသည်မှာမူလတန်းစီမြန်မာစာဖတ်စာစာအုပ်များနဲ့ပတ်သက်ပြီးစိတ်ဝင်စားပြောဆိုဆွေးနွေးနေကြတဲ့ကိုကြားနေရပါတယ်အထူးသဖြင့်ကတော့ဖတ်စာစာအုပ်ထဲကအကြောင်းအရာတချို့ကိုဒီစာသင်နှစ်မှာခြံလှပ်ပို့ချဖို့သက်ဆိုင်ရာကညွှန်ကြားလိုက်တာနဲ့ပတ်သက်ပါတယ်ခြံလှပ်ရမယ့်အကြောင်းအရာတွေထဲမှာနိုင်ငံတော်တချင်းတို့လွတ်လပ်ရေးနေတို့အမျိုးသားနေတို့ပါနေလို့ပါနိုင်ငံတ ရတဲ့အခါ1980ကျော်အခြေခံမြန်မာသားတင်ယိုးညွန့်နှံအဖွဲ့ရဲ့အတွေ့အကြုံတွေပြန်ဆင်ခြင်မိပါတယ်။ကိုရီမဟုတ်တင်ယိုးညွန့်နှံအဖွဲ့ဝင်တချို့စီကသိရတဲ့စကားတွေပါရှင်။1980ကျော်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရပညာရေးဝန်ကြီးဦးကျော်ငိမ့်လက်ထက်ကအခြေခံပညာတင်ယိုးညွန့်နှံအသစ်ရေးဆွဲခဲ့တယ်လို့သိရပါတယ်။မြန်မာသားတင်ယိုးညွန့်နှံကော်မတီမှရန်ကုန်တက္ကသိုလ်မြန်မာသားဌာနပမောက္ခဒေါ်စီစီဝင်းကဥက္ကဋ္ဌဥပကောင်းကအတွင်ရေးမှုအဖွဲ့ဝင်တွေဖြစ်နေတော့ဇယားတင်မိုးဇယားမောင်စွမ်းကြီးမောင်နီသိန်းတို့လိုကြပြဆရာတွေရန်ကုန်တက္ကသိုလ်မြန်မာသားဌာနကဇယားဦးခင်အေးပညာရေးတက္ကသိုလ်သင်ပြနည်းဌာနကဇယားဦးတန်းထွတ်တို့လိုပညာရှင်တွေပါဝင်ကြတယ်လို့ဆိုပါတယ်ရန်ကုန်တက္ကသိုလ်မြန်မာသားတင်ယိုးညွန့်နှံအဖွဲ့ယုံထားပြီးအားကျိုးမှန်တဲ့လုပ်ခဲ့ကြတဲ့အချိန်မှာတင်ယိုးညွန့်နှံကိုအကြက်တေးအမျိုးမျိုးကြားကပြုစုခဲ့ရတာပါ။ကွယ်လွန်ပြီးတာအနှစ်20မကျော်သေးတဲ့စာရေးသူတွေရဲ့စာကိုမပြတ်ထမ်းရဆိုတဲ့စီကံချက်ကိုလိုက်နာရပါတယ်။ပြတ်ထမ်းစာရွေးချယ်သတ်မှတ်ပြီးတဲ့အခါပြည်ပပညာရှင်တွေရဲ့ရှေ့မှာပြတ်ထမ်းစာတွေကိုတင်ပြရပါတယ်။တင်ယိုးဖွဲ့ဟာသတိကြီးကြီးထားပြီးပြတ်ထမ်းစာတွေရွေးချယ်ခဲ့ရမှာသိကြပါတယ်။ဒီကြားထဲကပဲပြဿနာကမကြမကြပေါ်လာတတ်ပါသေးတယ်။ပြဿနာပေါ်ရတဲ့အကြောင်းကတော့ဖက်စာတွေကိုစိတ်ဝင်စားရှိတဲ့မိဘပြည်သူတွေစီကဆတယ်လို့ဆိုရပါမယ်။ကလေးတွေလက်ထဲကမြမဖက်စာစာအုပ်တွေကိုမိဘတွေကတွေးကြမြင်ကြစူးစမ်းကြအလိုမကျတာလေးတွေတွေးတတ်ကြပါတယ်အလိုမကျတာတွေ့တဲ့အခါအဲ့ဒီခေတ်လူကြီးမိဘတွေအာကိုတကြီးကြီးကြတာကမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌကြီးပါဒီတော့ဥက္ကဋ္ဌကြီးစီစာပေးပို့ကြတယ်လို့ဆိုပါတယ်လမ်းစဉ်ပါတီဥက္ကဋ္ဌကြီးကဝင်ကြီးစီမေးဝင်ကြီးကတင်ယိုးညွန့်နှံအဖွဲ့ကိုစာပို့ပြန်တော့တင်ယိုးညွန့်နှံအဖွဲ့မှာအလို့အတော်အသင်ပို့ခဲ့ရတယ်လို့သိရပါတယ်အဲ့ဒီတည်းကပြဿနာလေးတချို့ကိုအစီရင်ခံပါရစေ။သူငယ်တဲ့မြမသားတင်မုန်းကြီးဖတ်စာမှာငါတို့ကျက်ဖာဆိုတဲ့ရွေးချယ်ချက်ပါပါတယ်။ခလေးပါသားပါဝကျက်ခွတ်တန်းကစားရင်အပြိုင်ဆိုင်ဆိုလိရှိတဲ့ငါတို့ကျက်ဖာနိုင်နိုင်ရွှေပလားနဲ့ကျက်သားခိုင်းငါတို့ကျက်ဖာရှုံရှုံကြေးပလားနဲ့ကျက်သားရုံဆိုတဲ့စာပေါ့။ကျောင်းသားမိဘတူကဒီစာကိုဘဝင်မကြနိုင်ပါဘူးမူမှားစာပြေလို့အောက်မေ့ပါတယ်နိုင်တဲ့လူကလည်းကြက်သားခိုင်းရှုံတဲ့လူကလည်းကြက်သားတော့မဟုတ်ဘူးကိုငယ်ငယ်ကဆိုဘူးသလိုကြေးပလားနဲ့ကြက်ချေးတော့လို့ဖြစ်ရမှာပေါ့ဒီစာတော့လွဲနေပြီဆိုပြီးဥက္ကဋ္ဌကြီးစီစာပို့တော့တာပါပဲကြက်ချေးတော့ဆိုတာကမရင်မကြေးမဖွဲမရမို့ခလေးတွေအတွက်မလျော်လို့ကြက်သားတော့လို့ပြင်ထားတာဖြစ်ကြောင်းအကြောင်းပြန်ခဲ့ရပါတယ်ကဗျာဆရာကြီးမောင်စွမ်းရီစီကကြားရတာပါရှင်ပြဿနာတရက်ကတော့တတ္တမရန်ပြထန်းစာအုပ်နဲ့ဆိုင်ပါတယ်အဲ့ဒီထဲမှာတီတာယာမဆိုတဲ့ခေါင်းစဉ်နဲ့အမျိုးသားပညာဝင်ဦးဖိုးကြရဲ့လက်ရာကောင်းနှုတ်ချက်တစ်ပုဒ်ပါပါတယ်950အေကာဓတ္တကနိဘတ်ဇတ်တော်အမှတ်461ဒတ္တရထဇတ်ကိုပြန်ဖော်ပြထားတာပါတီတာယာမကောင်းနှုတ်ချက်ကိုဖတ်ရတဲ့အခါကျောင်းသားမိဘတို့စိတ်နှောက်ရှက်ဖြစ်ခဲ့ပုံရပါတယ်ဒတ္တဂိရီလည်းမပါဟနုမန်မြောက်အခန်းလည်းမပါတီတာယာမဝိထုမှားယွင်းနေကြောင်းတိုင်စာပို့တော့တာပါပဲတိုင်ကြားသူကြီးညွှန်းနဲ့ရာမယနမဟာကဗျာကြီးတဲကအကြောင်းအရာနဲ့950တဲကရာမယနအကြောင်းအရာမတူတဲ့အကြောင်းမြမသာတင်ယိုးအဖွဲ့ကအကြောင်းပြန်လိုက်ရတယ်လို့ဆိုပါတယ်ဒီအကြောင်းကိုတင်ယိုးအဖွဲ့ဝင်တဦးဖြစ်တဲ့မောင်ခင်မင်းတနုပြူရေးတဲ့ဇာတကပင်လယ်နှင့်ရာမယနကိုခြေရာခံခြင်းစာအုပ်မှာဖတ်မှတ်လိုက်ရပါတယ်နောက်ပြဿနာတရက်ကမထိတ်တာမလန့်တာရှိလာပါတယ်ပထမတန်းဖတ်စာမှာပါတဲ့ကျွန်တော်တို့အကြောင်းဖတ်စာနဲ့သက်ဆိုင်ပါတယ်ကြုံရတဲ့ပြဿနာကဖတ်စာပါတရုတ်ဖော်ပုံနဲ့ပတ်သက်ပါတယ်တရုတ်ဖော်ပုံမှာကျောင်းအလံပုံပါပါတယ်ပုံကသေးသေးဆိုတော့အလံပုံကသေးသေးကွဲကွဲမရှိပါဘူးသေးသေးကွဲကွဲမရှိတဲ့အလံကိုပဲလိုရာဆွဲပြီးသေးသေးကွဲကွဲမြင်အောင်ကြည့်တဲ့သူကရှိပါသေးတယ်မြင်ပုံကအလံမှာပါတဲ့ပုံဟာမြမအလံနဲ့မတူပဲအယူပါသာကြားတရက်ကတုံးတဲ့အလံပေါ်ကသင်္ကေတနဲ့တူနေပါတယ်ဒီတော့သင်ယိုးအဖွဲ့ဟာအဲ့ဒီပါသာကိုဦးစားပေးပြီးဒီပုံတုံးလိုက်ပါတယ်အမှုကအလွန်ကြီးလေးတဲ့အမှုပါကံအားလျော် ပြောဆိုရပါတယ်တင်ယိုးအဖွဲ့မှာတိုင်ကြားသူပုဂ္ဂိုလ်ရည်ညွှန်းတဲ့ဘာသာတရားယုံကြည်သက်ဝင်သူတဦးတလေးများမပါပါဘူးသက်ဆိုင်ရာများကျင့်တဲ့အောင်အတော်ကလေးရှင်းလိုက်လင်းလိုက်ရတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့တင်ယိုးအဖွဲ့ဝင်ကွယ်လွန်သူကပြားဆရာကြီးတင်မိုးစီကမှတ်ရသားရပါတယ်တထောင်960ကာလနဲ့အခုကာလဟာနိုင်ငံရေးအခင်းကျင်းမတူပါဘူး1960ခုကာလကပါတီစုံဒီမိုကရေစီခေတ်နိုင်ငံရေးစနစ်ချင်းကွာတော့ခုကာလကျောင်းပြတ်တန်းစာကိစ္စတွေမှာအထက်အဖွဲ့စည်းတွေကဝင်ဆွဲဖက်မှုမရှိသလောက်ရှားနေပြီလို့ယူဆပါတယ်အခြေခံပညာသင်ယူတွေဆိုအခြေခံပညာတာဝန်ရှိသူတွေကခန့်ခွဲမှာပါဒီလိုခန့်ခွဲတဲ့အခါပြည်သူတွေကပြည်သူပဲဖြစ်တဲ့တာဝန်ရှိသူတွေကလည်းရှေ့နောက်ကျောင်းကျိုးဝေဖန်ပြီးမှခန့်ခွဲမှာပါ နိုင်ငံရေးပြောကားကြောင့်ဟိုအကြောင်းအရာကိုချမ်းဒီအကြောင်းအရာကိုဖဲဆိုရာမျိုးလုပ်မယ်လို့မယုံကြည်ပါဘူး။တင်စားတချို့အခုပညာသင်နှစ်အတွက်ဖဲထားတဲ့အခါသူတို့မှခိုင်မာတဲ့အကြောင်းရှိပါလိမ့်မယ်။အပြစ်တင်အရင်မစိုးကြပဲသက်ဆိုင်ရာရဲ့အတန်ကိုနားဆွင့်ဖို့လိုအပ်ပါလိမ့်မယ်။တာဝန်ရှိသူများကလည်းအများပုံဝင်ကြအောင်ပို့ပွင့်လင်းလင်းရှင်းပြဖို့လိုအပ်ကြောင်းပါရှင်။စာပေမြင့်ပြီးလူမျိုးတင်ပါစ